မြန်မာနိုင်ငံရဲ့ပဋိပက္ခအဖြေရှာရေးအာဆီယံအဖွဲ့ကြီးရဲ့ဘုံသဘောတူညီချက်တွေကိုပြန်လည်အသက်သွင်းနိုင်အောင်မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ချင်ရှီနာဝါထရာတို့ဟာဘရူနိုင်းစော်ဘွားနဲ့အတူဘရူနိုင်းနိုင်ငံမှာအင်ကာနိကတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံပဋိပက္ခတွေကိုဘယ်လိုလမ်းကြောင်းနဲ့အကောင်းဆုံးအဖြေရှာနိုင်မလဲ။ဒါအပြင်အာဆီယံနိုင်ငံကြီးဝင်ကြီးတွေကိုညှိနှိုင်းတင်ပြဖို့ဆွေးနွေးကြတာလို့မလေးရှားဝင်ကြီးချုပ်အန်ရာအီဘရာဟင်ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။လက်ရှိအာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားရဲ့အလွတ်တဘောအကြံပေးအဖွဲ့အကြီးအကဲအဖြစ်နဲ့ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်လက်လိုက်ပါခဲ့တာဖြစ်တယ်လို့မလေးရှားဝင်ကြီးချုပ်ကပြောပါတယ်။မြန်မာနိုင်ငံရဲ့ပဋိပက္ခကိုဖြည့်ရှင်းမှာသက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့ထိတွေ့ဆက်ဆံနိုင်ရေးဖြစ်နိုင်သမျှအခေါင်တဲ့ဖို့လိုအပ်တဲ့အကြောင်းမလေးရှားဝင်ကြီးချုပ်ကပြောဆိုတာကိုလည်းထိုင်းနိုင်ငံဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီဘက်ကဒီမိုကရေစီအင်အားစုတွေတိုင်းရင်းသားလက်တကိုင်အဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးဖို့ညှင်းဆုံနေတာကိုလည်းသတင်းမှာဖော်ပြထားပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေကိုအကောင်အထည်မဖော်နိုင်တာနဲ့ပတ်သက်လို့ဝေဖန်မှုတွေညှိဆိုင်နေရချိန်မှာပဲအာဆီယံအလက်ကျဥက္ကဋ္ဌအသစ်ဖြစ်လာတဲ့မလေးရှားနိုင်ငံရဲ့မြန်မာအရေးချဉ်းကပ်မှုတွေကိုဒေတာတွေမှာအခဲခတ်တွေကလည်းအာရုံစိုက်နေပါတယ်။